NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်သင်္ကန်းကျွန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှလက်ပစ်ပုံတွေ့ရာကြောင့်လုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆည်းပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလုပ်နေပါတယ်။မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိတ်တာမှာဘုံလန့်တဲ့တရင်ဖြစ်တာကြောင့်လည်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တူကပြောပါတယ်။ VOE သတင်းတောက်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတလုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီတွေ့ရှိတဲ့လက်ပစ်ပုံဟာအန်တတီစစ်နဲ့အမျိုးအစားအလားတရံတူရဲလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ်။ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဖြစ်စဉ်ကိုရှင်းပြပါတယ်။
မနေ့ခုနှစ်ရီကမလိခအင်ယာတန်ရှင်းဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါတယ်ကျွန်တော်တို့တင်ငန်းမျိုးမျိုးနေ NLD ရုံးရဲ့ဖြတ်တော်ကိုယ်စားလှယ်များရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းနာကတစ်ပင်လေးကြီးချားတဲ့မှာစတင်တွေ့ရှိပါတယ်နောက်ဆုံးရှင်းနေကတော့မလိခအင်ယာမှာတက်ရှင်ထားတဲ့ CCTV ကိုအဲ့ဒါချစ်စီဒီရောဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ
မနေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံနိုင်ငံခေါင်းဆောင်တွေရုံးချေဆိုင်ပြီးလွှတ်တော်ကိုယ်စားလှယ်တဲကွယ်နေရာဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေ့ရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အထက်မြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန့်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နှစ်ကလွှတ်တော်ကိုယ်စားလှယ်ဦးရောင်ကဆိုပါတယ
်မလက်ကဘုံတွေ့တယ်ပေါ့နော်ပြီးတော့တော်တော်စိတ်ထဲမှာမတက်မတာတော့ခံစားရတယ်ဗျအဲ့တော့ဒါကဟိုရေကြက်ရှိရှိနဲ့လုံနေတဲ့သဘောတွေဖြစ်တယ်ဗျသိလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံညုံကြီးရတာဗျကိုယ်လုံညုံကြီးကိုယ့်အကိုတောင်းဝင်ယူပြီးတော့သွားလာနေရတဲ့အနေသားမျိုးပေါ့ဆင်းတော့ရဟိုဒီလိုမျိုးဒီလဲအဲချစ်လာတာကသွေးရသွားရုံမဟုတ်ဘူးဗျကျွန်တော်တော့အဲ့လိုပဲယူဆပါတယ်ယူဆပါတယ်နောက်တော့ချက်ကအခုဒီငင်နေတဲ့အနေကြီးပြည့်ရင်းအောင်ဒီတက်ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတက်ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရကြပြီလားဖြစ်လာနိုင်ကြီးရှိအဲ့တော့ကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတက်ပို့ပြီးတော့ဒီလုံခြုံရေးကိစ္စတွေကိုတောင်းရွတ်တင်တယ်ပြီလားကျွန်တော်တော့အဲ့လိုတော့မြင်ပါတယ်ဟုတ်ကဲ့
ဘုံတွေ့ရှိရနဲ့ပတ်သက်ပြီးတာဝန်ရှိရဲတပ်ဖွဲ့ကို VOA ကအချိန်ချင်းဆက်သွယ်ပေးမယ်ဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်ဒေသကြီးရဲ့လုံခြုံရေးအတင်းကျပ်ဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ရုံပါဝင်ကိုမိုင်အိုရှင်စင်တာဒေါ်ဘုံကပီတယ်ဈေးဝယ်စင်တာနဲ့တောင်တကုန်လူဝင်မှုကြီးကြပ်ရေးရုံးတွင်းမှာလည်း M150 အချိုကြီးပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်ပုံဖောက်ကွဲသူနှူးကိုတော့အနောက်ပိုင်းခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့ပါတယ်ခင်ဗျာ